ဖြစ်တထွေရှိတဲ့ရေစီလွာတွေတဲ့ကိုနေစဉ်လူအားဆက်အားနဲ့ထိုးကော်မှွေးနှောက်ပြီးပြဓာနဲ့ဖန်ထားတဲ့ရွှေလုံးလေးတွေဟာလူတွေဝစ်စင်နေတဲ့ရွှေပုံစံမျိုးမရသေးပါဘူး။ဘာကြောင့်လဲဆိုတော့အဲ့ဒီရွှေလုံးလေးတွေကမှတန်ကျေးစတဲ့တခြားတထုဓာတ်တွေရောနှောပါဝင်နေတာကြောင့်ရွှေအရိုင်းတုံးအစင်ပဲရှိနေသေးတာဖြစ်ပါတယ်။အဲ့ဒီရွှေအရိုင်းတုံးတွေကခြားတထုဓာတ်တွေကိုဖယ်ရှားတန့်စင်ပြီးမှသာအည်သွေးမြင့်ရွှေတုံးတွေကိုရရှိလာမှာဖြစ်ပါတယ်။ကျွန်တော်တို့သွားရောက်လေ့လာခဲ့တဲ့မိုင်းနောင်ရွှေတွင်းတွေကနေနေစဉ်ထွက်ရှိနေတဲ့ရွှေရိုင်းတုံးတွေကိုရွှေတွင်းလုပ်ငန်းရှင်တွေကရွှေကုန်တွေစီကိုပြန်လဲရောင်းချကြတာဖြစ်ပါတယ်။တန်းဝင်တဲ့ရွှေတုံးတစ်ထုံးရဖို့ဆိုရင်ရွှေရိုင်းတုံးမှာပါတဲ့အခြားတထုအညစ်အကြေးတွေကိုအစင်းစင်းတန့်စင်ရတာဖြစ်ပါတယ်။အနေနဲ့ရရက်ကရွှေကုန်တွေအများစုဟာသူတို့ရဲ့ရွှေရိုင်းတုံးတွေကိုတန့်စင်ဖို့အတွက်မန္တလေးမြို့မှာရှိတဲ့ရွှေတန့်စင်ရေးလုပ်ငန်းတွေစီပို့ကြတာဖြစ်ပါတယ်။မန္တလေးမြို့မှာရှိတဲ့ရွှေတက်ထုတန့်စင်ရေးလုပ်ငန်းတွေနဲ့ရွှေပရင်လုပ်ငန်းတွေကိုလေ့လာဖို့မိုင်းတော်ရွှေတင်းတွေစီကနေကျွန်တော်တို့မန္တလေးမြို့ကိုခရီးဆက်ခဲ့ကြပါတယ
်။ကျေးဇူးတင်ပါတယ်ခင်ဗျာ။ရွှေကုန်လင်းစနက်ခရီးဖြစ်ပါတယ်။ဒေတာဆန်တော်ချိန်မှာနေ့လယ်7:00နာရီထိုးပြီးတော့35မိနစ်ဖြစ်ပါတယ်ခင်ဗျာ။
မန္တလေးမြို့မှာရှိတဲ့ရွှေတန့်စင်ရေးလုပ်ငန်းတွေဟာရှေးမြန်မာမင်းတွေလက်ထက်ကလေးကနေလက်ရှိအချိန်ထိ KSSS လုပ်ကင်နေကြတာဖြစ်ပါတယ်။ရွှေရိုင်းတုံးတွေထဲမှာပါတဲ့အခြားတထုဓာတ်တွေကိုဖယ်ရှားတဲ့ရွှေတထုတန့်စင်ရေးလုပ်ငန်းတွေလုပ်တဲ့နေရာကိုရွှေလုပ်ငန်းရှင်တွေကလော်ယုံလို့ခေါ်ကြပါတယ်။မန္တလေးမြို့မှာတနိုင်တစ်ပိုင်းရွှေတန့်စင်တဲ့လော်ယုံတွေကနေနေစဉ်ပိတ်တာနဲ့ခြီးပြီးရွှေတန့်စင်နေတဲ့လော်ယုံတွေအများပြားရှိနေတာပါ။အဲဒီကနေတန့်စင်ပြီးထွက်လာတဲ့ရွှေကိုအခောက်ရွှေလို့ခေါ်ကြပါတယ်။ကျွန်တော်တို့သွားရောက်လေ့လာခဲ့တဲ့အကယ်ဒမီရွှေတန့်စင်လုပ်ငန်းဟာမန္တလေးမြို့မှာထင်ရှားတဲ့ရွှေလော်ယုံကြီးတစ်ခုဖြစ်ပါတယ်။အဲဒီကနေတန့်စင်ပြီးအခောက်ရွှေတုံးတွေကိုထုတ်လုပ်ပေးနေတာလည်းဖြစ်ပါတယ်။ရွှေတန့်စင်ပေးဖို့ရွှေရိုင်းတုံးလာအပ်တဲ့ရွှေကုန်တွေအများစုဟာကချင်ပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးတွေဘက်ကဖြစ်တယ်လို့အကယ်ဒမီရွှေတန့်စင်ရေးလုပ်ငန်းမှာလုပ်ကိုင်နေသူတူကကျွန်တော်တို့ကိုရှင်းပြပါတယ်
။ကုန်စည်ပေါ်မှာမူတည်ပြီးကျွန်တော်ကလုပ်လို့ရတာ15-20ပေါ့အချိန်ရတာ။ဒါကလည်း15ပေါ့ပိတ်တာပေါ့။ငယ်ရများတယ်။မြေကြီးကတော့ကတော့အဲဒီစကိုင်းတိုင်းမှာကတချို့လည်းဗရင်းစရာတွေလည်းလောက်ကြတယ်သူတို့အချွေတွေမတန့်ဘူး။
မန္တလေးမြို့လမ်းမကြီးပေါ်မှာရှိတဲ့အကယ်ဒမီရွှေလော်ယုံဟာပေ90ပတ်လည်လောက်ကျယ်ဝန်းပါတယ်ရွှေလော်ယုံထဲမှာရွှေတန့်စင်တဲ့နေရာမှာတုံးတဲ့အစစ်ကန်တွေရွှေလော်ကန်တွေရွှေအတုံးတွေအရေးကျိုးတဲ့စတဲ့နေရာတွေအသီးသီးရှိပါတယ်ကျွန်တော်တို့ရောက်သွားတော့အကယ်ဒမီရွှေလော်ယုံရဲ့ရဲရဲတောက်နေတဲ့မိဖို့ဘေးနားတွေမှာရွှေတန့်စင်ကျွမ်းကျင်လုပ်သား9ယောက်လောက်ဟာရွှေအရိုင်းတုံးတွေကိုတန့်စင်နေကြတာတွေ့ရပါတယ်ရွှေတွင်းတွေကနေလာတဲ့ရွှေရိုင်းတုံးကနေတန့်စင်တစ်စက်ရိုက်နှိပ်ပြီးမြန်မာနိုင်ငံရဲ့ဘယ်နေရာမှာမဆိုရောင်းဝယ်လို့ရတဲ့ရွှေတုံးတွေအထီကိုတနေရာထဲမှာလုတ်ကင်ကြတာဖြစ်ပါတယ်။ရွှေကိုအေးပြောင်းဖြော်ဖို့အတွက်ဆိုရင်အပူချိန် 1500 ဒီဂရီဆက်စီရဲ့လောက်အထီကိုအပူပေးရတာလည်းဖြစ်ပါတယ်။ရွှေရိုင်းတုံးတွေကနေတန့်စင်ပြီးသားရွှေတုံးတစ်ထုံးဘလို့ဖြစ်လာတယ်လဲဆိုတာကိုအကယ်ဒမီရွှေတန့်စင်ရေးလှူဒါန်းတူကကျွန်တော်တို့ကိုရှင်းပြပါတယ
်ပထမဆုံးအချိန်တိုင်းမြေရွှေကုန်းတရားကရွှေလိုက်အပ်တယ်30သာအဲ30သာကိုဘော90သာဆက်ရတယ်သုံးကျိုးတချို့ဘောက3သာရွှေရက်တစ်ဆအဲ့လိုဆက်ပြီးတော့ဒီထက်ကိုကျိုးလိုက်တယ်ရော့ပြီးကျိုးကျိုးပြီးကအပွန့်ချရတယ်ရေရဲဆက်ပြီးမှအဲ့မှာသွားဆားတာဆားပြီးတော့ထွက်လာတာဟုတ်မှာအဲ့ရန်ထွက်လာပြီးမှမရွှေချင်းချိန်ပြီးတော့ကျွန်တော်ရွှေလောင်းကြပြန်လောင်းလဲပြီးတော့မှတစ်စိမ့်ရိုက်ပုံမှန်တမာနီပြန်ပြီးတော့ချိန
်တန့်စင်ပြီးသားရွှေတုံးတွေထဲမှာတခြားတထုဓာတ်တွေပါဝင်မှုရှိမရှိသတ်မှတ်ထားတဲ့တိတ်သီးစာရောက်မရောက်စတာတွေကိုပြန်လည်စစ်ဆေးတာတွေလည်းရှိပါသေးတယ်။သတ်မှတ်ဆန့်ကျင်တဲ့အားလုံးကိုင်းညီနေမှသာရွှေတုံးကိုတစ်စိမ့်ရိုက်အလေးချိန်ချိန်တွယ်ပြီးရွှေရိုင်းတုံးလာအပ်တဲ့ကုန်တယ်တွေစီကိုပြန်ပေးတာဖြစ်ပါတယ်။ ဝေကျေးချမ်းသာတဲ့လူတွေကရွှေတုံးတွေကိုဝယ်ယူစုဆောင်းကြပါတယ်။ဒါဟာသူတို့အတွက်ရင်းနှီးမြှုပ်နှံမှုတစ်ခုဖြစ်တယ်လို့ဖောင်းပွားနေတဲ့ငွေစက်ကူနေရာမှာတင်းငယ်ပြီးတန်မိုးရှိတဲ့ရွှေတုံးတွေကိုအစားထိုးလိုက်တာလည်းဖြစ်ပါတယ်။ရွှေကိုအတုံးလိုက်အယောင်းဝယ်ပြုတ်လုကြတယ်လို့လဝတ်ရတနာနဲ့လူသုံးကုန်ပစ္စည်းတွေအဖြစ်ပြောင်းလဲပြီးအယောင်းဝယ်ပြုတ်လုကြပါတယ်။ရွှေကိုလဝတ်ရတနာအလှဆင်ပစ္စည်းအဖြစ်အသုံးပြုဖို့လုပ်ပေးတဲ့နေရာတွေကိုရွှေပဒိန်လုပ်ငန်းလို့ခေါ်ပါတယ်။ရွှေစေးဟာအရင်တုန်းကပြည်တွင်းဝယ်လိုအားရောင်းလိုအားပေါ်အခြေခံပြီးရွှေကုံတဲ့ကြီးတွေကနေ့စဉ်ရွှေစေးနှုံးကိုတတ်မှတ်ပေးပါတယ်အခုတော့ကဘာရွှေပေါက်စင်းနဲ့ပါနှိုင်းရှင်ချိန်ဆပြီးရွှေစေးကွက်ဖွင့်ပေးနေတာလည်းဖြစ်ပါတယ်တန့်စင်ထားတဲ့ရေချိုရွှေတုံးတွေကိုလုံလုခေါ်တဲ့ခွက်ထဲမှာထည့်အဖုံးအုပ်ပြီးမီးပြင်းပြင်းနဲ့လုံထဲကနေရွှေတွေအရေပျော်တဲ့အထိ15မိနစ်လောက်မီးဖုတ်ထားရပါတယ်လုံထဲကရွှေတွေအရေပျော်ပြီဆိုရင်အရှိရှစ်လက်မလောက်ရှိတဲ့လေတော့ပုံစံခွက်ထဲကိုလောင်းထည့်ရပါတယ်ပြီးတော့မှရွှေချောင်းတွေကိုကျိတ်ဆက်ထဲထည့်ပြရတာဖြစ်ပါတယ်ကျိတ်ဆက်ထဲကရွှေအပြားတွေထွက်လာပြီဆိုရင်လဝိယတနာအမျိုးမျိုးလုပ်ဖို့အဆင့်ကိုရောက်လာပြီလို့ပြောရမှာပါရသက်တစ်ပတ်တစ်ပတ်ကိုရွှေပိတ်တာချင်း15ပိတ်တာကျော်လောက်လဝိယတနာတွေလုပ်ရတယ်လို့ရွှေပဒိန်လုပ်ငန်းရှင်တူကကျွန်တော်တို့ကိုရှင်းပြပါတယ
်ရွှေရဓမ္မပြည်တွေလို့ရွှေခမန်းကြီးတော့တော်တော်များမယ်လေသူကဘိုးတို့လည်းအဲ့လောက်တော့တိတ်တိကျကြီးတော့မသိဘူးပေါ့ตัวดิชวยรื้นบาญาหลุดแต่ดูเนี่ยมาตรุตะรื้นถั่วแต่นูบลาชื่อเลยตวินมองบลาชื่อแล้วเราไม่มั่นลงอ่ะโกเองอ่ะโรงงานลงอ่ะที่อุบกตะบัดส่วนปะเนาะลงต้ามาได้เฉยสุตะบัดตะบัดกูแท่ถั่วอ่ะเอาลงอ่ะได้ไปตา14ไปตา15ไปตาแล้วอุบกตะบัดกูถั่วเอาลงอ่ะกูยีนูก็တော့ดิซี้กั่วปะเนาะยางอ้าบ่มองดูดิพี่มาชวยซี้อึดจ่าแล้วก็ขึ้นจ่ากูหนองบ้านจ่าแล้วดิกบะซี้เนี่ยชินละแล้วคาจ่าแล้วกบะซี้อึดจ่าบ่มองดูดิแล้วเลยดิมาแล้วชวยซี้อึดจ่าขึ้นน่ะ
မြန်မာနိုင်ငံနေရာအသီးသီးမှာရှိတဲ့ရွှေတွင်းတွေကနေနေ့စဉ်ပိတ်တာနဲ့ချီပြီးထွက်ရှိနေတဲ့ရွှေတွေကိုရောင်းဝယ်ဖောက်ကားတာတွေရွှေလက်ဝတ်ရတနာအယောင်းဆိုင်တွေစတဲ့ရွှေနဲ့ပတ်သက်တဲ့လုပ်ငန်းတွေကနေအစိုးရကဘလောက်ထိအခွန်ရနေတယ်ဆိုတာအခုချိန်အထိတိတိကျကျထုတ်ပြန်ထားတာမျိုးမရှိသေးပါဘူးမန္တလေးမြို့မှာရှိတဲ့ကျယ်ပြန့်လွန်းတဲ့ရွှေလုပ်ငန်းတွေကိုမြင်တော့ကျွန်တော်တို့သွားရောက်လေ့လာခဲ့တဲ့ကချင်ပြည်နယ်မိုးညင်းမြို့နယ်အင်းတော်ကြီးဒေသကမိုင်းနှောင်ရွှေတွင်းတွေကိုသတိရမိပါတယ်မန္တလေးမြို့ကရွှေပဒိန်လုပ်ငန်းတွေမှာရွှေကိုလူတွေဝစ်ဆင်မှုပုံစံမျိုးမျိုးနဲ့ပြုလုပ်ရောင်းဝယ်နေချိန်မှာရွှေတွင်းတွေထဲမှာနေ့စဉ်ဝမ်းရည်အတွက်ရုန်းကန်နေကြရတဲ့ရွှေလုံသားတွေရဲ့ဘဝကမိုးရေဆေးဝါးနှုန်နဲ့ကရုန်းထွက်ဖို့ခက်ခဲနေစေဖြစ်ပါတယ်မိုင်းနှောင်ရွှေတွင်းတွေကနေထွက်တဲ့ရွှေတွေကိုသုံးပြီးလူတွေကိုအလှဆင်နိုင်ကြပေမဲ့ရွှေတွင်းတွေထဲမှာအလုပ်လုပ်ကင်နေကြတဲ့ရွှေလုံသားတွေနဲ့အနီးတစ်ဝိုက်မှာနေထိုင်ကြတဲ့ဒေသခံတွေဟာလူမှုစီးပွားရေးဘဝဖွံ့ဖြိုးမှုမရှိသလိုအင်းတော်ကြီးဒေသမှာတဘာဝပတ်ဝန်းကျင်ပျက်စီးမှုဟာဆူဆူဝါးဝါဖြစ်နေတဲ့အခြေအနေနဲ့သာနေ့စဉ်ရင်ဆိုင်နေကြရတာဖြစ်ပါတော့တယ်ခင်ဗျာ